ထိုင်းနိုင်ငံဘန်ကောက်မြို့မှာအကြမ်းဖက်မှုတွေအထီးကရုံးတွေနဲ့ဆုံးသက်ခဲ့တဲ့နှလားကျော်ကြာဆိုးရဆန့်ကျင်ဆန္ဒပြမှုတွေပြီးဆုံးသွားပြီးတဲ့နောက်မှာဘန်ကောက်မြို့ကစီးပွားရေးလုပ်ငန်းတွေ၊ကျောင်းတွေနဲ့လမ်းတွေဟာတနင်္လာနေ့ကပုံမှန်ပြန်လည်ပတ်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လလယ်ကစပြီးတိုက်ခန့်အင်ဂျင်အနီဘွတ်ဆန္ဒပြသူတွေတင်းယူထားတဲ့ဘန်ကောက်မြို့ရဲ့အဓိကကျတဲ့စီးပွားရေးဇုံကိုထိုင်းအာဏာပိုင်တွေဘက်ကပထမဆုံးအကြိမ်ပြန်လည်ဖွင့်လှစ်ခဲ့တာပါ။ဘန်ကောက်မြို့ကထောင်ပေါင်းများစွာဟာတပြက်စီးတွေရေပိုက်တွေနဲ့ဆန္ဒပြခဲ့တဲ့နေရာတွေကိုရှင်းလင်းခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထိုင်းစစ်တပ်ကဆန္ဒပြသူတွေကိုအဲ့ဒီနေရာကဖယ်ရှားခဲ့ပြီးအဲ့လိုထိုင်းစစ်တပ်ဘက်ကအင်အားသုံးဖယ်ရှားခဲ့တဲ့အတွက်အတိုက်ခံတွေဘက်ကလည်းလက်နက်တွေနဲ့ပြန်လည်ပစ်ခတ်တိုက်ခိုက်တာတွေကားတာယာတွေကိုမိရှုခဲ့တာတွေလုပ်ခဲ့ပါတယ်။အစိုးရနဲ့အနီဝတ်ဆန္ဒပြသူတွေကြားအပြန်အလှန်တိုက်ခိုက်နေစဉ်အတွင်းမှာပိတ်ထားခဲ့တဲ့ထိုင်းနိုင်ငံရဲ့ stock အစုရှယ်ယာဈေးကွက်ဟာလည်းကုန်သွယ်မှုအယောင်းအဝယ်တွေပြန်လုပ်လာနေပြီဖြစ်ပါတယ်။တနင်္လာနေ့မှာတော့ထိုင်းနိုင်ငံရဲ့အဓိကကျတဲ့ stock အစုရှယ်ယာဈေးကွက်ဟာ 2.8 ရာခိုင်နှုန်းကျဆင်းနေခဲ့ပါတယ်ခင်ဗျာ။